ဒီရာစစ်တပ်ပြစ်မှတ်တွေပေါ်အမေရိကန်ကမစ်ဆိုင်းတုံးလက်နက်နဲ့တိုက်ခတ်ခဲ့တာနဲ့ပတ်သက်လို့အမေရိကန်မဟာမိတ်တွေကသတိနဲ့ထောက်ခံနေကြသလိုစီးရီးယားမဟာမိတ်တွေကဝေဖန်ပြစ်တင်နေကြပါတယ်။အမေရိကန်ရဲ့လွှတ်ရဟာရန်လိုရဲ့လွှတ်ရဖြစ်ပြီးဒေသတွင်းမှာသာမကနိုင်ငံတကာတည်ငြိမ်ရေးကိုအကြီးအကျယ်တက်ပြားစေတယ်လို့ရုရှားကထုတ်ပြန်ခဲ့ပါတယ်။အခုလိုအမေရိကန်သမ္မတရဲ့လွှတ်ရကအီရန်နဲ့မြောက်ကိုရီးယားတို့ကိုသတိပေးလိုက်ရာရောက်တဲ့အပြင်သူ့အတွက်နိုင်ငံရေးအမျက်ထွက်မြတ်ရှိစီတဲ့လူရဖြစ်တယ်လို့လိလာသူတချို့ကသုံးသပ်ကြပါတယ်။အပြည့်စုံကတော့မတ်ဆွမြန်မွန်ကစူးစီးတင်ဆက်ထားပါတယ
်။ဆီးရီးယားနိုင်ငံကစစ်တပ်ပြစ်မှတ်တွေကိုမြေထဲပင်လယ်ထဲရောက်နေတဲ့အမေရိကန်စစ်တပ်မော်ဘော်ကနေတော်မဟော့မစ်ဆိုင်းဒုံးကျည်တွေနဲ့တောက်ကြနေမနေ့အစောပိုင်းမှာပြစ်ခတ်ခဲ့ပြီးတဲ့နောက်တောက်ကြနေကကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်စီဝေးခဲ့ကြပါတယ်။ဆီးရီးယားနိုင်ငံအစ်ဒလစ်ပြည်နယ်ထန်ရှိခုံးမျိုးကခလေးငယ်နဲ့အမျိုးသမီးတွေအပါအဝင်အရက်သား100လောက်တေဆုံးရအောင်ဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့ဆီးရီးယားလေတပ်စခန်းတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကလုံခြုံရေးကောင်စီကိုပြောကြားခဲ့ပါတယ်။ဆီးရီးယားပြည်သူတွေကိုဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့ဆီးရီးယားအစိုးရအပေါ်အမေရိကန်ရဲ့လက်တုံ့ပြန်တိုက်ခိုက်မှုဟာလုံးဝတရားမျှတတယ်လို့သူကပြောပါတယ်။ဒါပေမဲ့ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရကိုထောက်ခံပြီးစစ်ကူတိုက်ပေးနေတဲ့ရုရှားနိုင်ငံကတော့အမေရိကန်ရဲ့လှုပ်ရက်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားဒုတိယတပ်အမတ်ကြီးဗလာဒီမီယာဆာဖရန်ကော့ဖ်ကတော့ဒါဟာရန်လိုရဲ့လှုပ်ရက်ဖြစ်တယ်လို့လုံခြုံရေးကောင်စီကိုပြောကြားခဲ့ပါတယ်
။ На этом фронте на площадках Астаны, Женевы в последнее время наметились
ဒီတိုက်ခိုက်မှုဟာနိုင်ငံတကာဥပဒေကိုပြောင်ပြောင်လင်းလင်းချိုးဖောက်လိုက်တဲ့ရန်လိုတဲ့လှုပ်ရက်ဖြစ်ပါတယ်။အမေရိကန်ရဲ့ဥပဒေချိုးဖောက်တဲ့လှုပ်ရက်ကိုရုရှားကပြင်းပြင်းထန်ထန်ရှုတ်ချပါတယ်။ဒီလိုရရဲ့အကျိုးဆက်ကြောင့်ဒေသတွင်းနဲ့နိုင်ငံတကာလုံခြုံရေးကိုအကြီးအကျယ်ထိခိုက်စေနိုင်ပါလေ
။အမေရိကန်ရဲ့တိုက်ခိုက်မှုက IS လို့အကြမ်းဖက်အဖွဲ့တွေကိုပို့ပြီးအကောင်ခိုင်မာစေတယ်လို့လည်းရုရှားဒုသံမကြီးကလုံခြုံရေးကောင်စီကိုပြောကြားသွားပါတယ်။အမေရိကန်ရဲ့မစ်ဆိုင်းသုံးလက်နက်နဲ့တိုက်ခိုက်မှုအပေါ်ဆီးရီးယားသမ္မတအာဆတ်ရဲ့မိတ်ဆွေနိုင်ငံဖြစ်တဲ့အီရန်နိုင်ငံကလည်းအမေရိကန်ကိုအပြစ်တင်ခဲ့ပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုကကြောက်ဆုံးနေတဲ့အကြမ်းဖက်သမားတွေပြန်အင်အားကောင်းစေပြီးဒေသရင်းအခြေအနေကိုပိုရှုပ်ထွေးစေတယ်လို့အီရန်နိုင်ငံသားရေးဌာနပြောခွင့်ရသူကကြေညာချက်ထဲမှာဖော်ပြပြောဆိုထားပါတယ်။အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ EU ဥရောပအဖွဲ့ဝင်နိုင်ငံတွေနဲ့တူရကီနိုင်ငံအပြင်အရှေ့လယ်ပိုင်းကနိုင်ငံတချို့ကလည်းအမေရိကန်ရဲ့လှုပ်ရက်ကိုထောက်ခံနေကြပါတယ်။ပြည်တွင်းမှာလည်းသမ္မတထရမ့်ရဲ့လှုပ်ရက်အပေါ်အားပေးထောက်ခံသူများနေပါတယ်။ဒီမိုကရက်လွှတ်တော်အမတ်တွေကတော့စီးရီးအရာဆောင်ရွက်မယ်ဆိုရင်လွှတ်တော်မှာအရင်ဆွေးနွေးဖို့ပြောနေကြသလိုရှေ့ဆက်ဆောင်ရွက်မယ်မဟာဗျူဟာကိုသမရအနေနဲ့ပြက်ပြက်သားသားချမှတ်ဖို့တောင်းဆိုနေကြပါတယ်။ဆီးရီးယားမှာအာဆတ်အစိုးရတပ်တွေနဲ့သူ့ကိုဆန့်ကျင်နေတဲ့လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာ6နှစ်အချိန်ကြာလာချိန်မှာအမေရိကန်ကအခုလိုမစ်ဆိုင်းဒုံးလက်နက်တွေနဲ့တိုက်ခိုက်တဲ့အတွက်ပဋိပက္ခကိုပိုဆိုးစေနိုင်တယ်လို့ပညာရှင်တချို့ကသုံးသပ်ကြပါတယ်။ပထဝီနိုင်ငံရေးအန်တီကိုတုံ့တက်အကြံပေးနေတဲ့ Gulf State Analytic အဖွဲ့ရဲ့အမှုဆောင်အရာရှိ Giorgio Cafiero ကအခုလိုတုံ့တက်ပါတယ်
။ There is certainly a risk that as a consequence of this military strike we will
ဒီစီးရတဲ့ခံမြေအကျိုးဆက်တွေကြောင့် Russia, Iran နဲ့ Lebanon က Hezbollah တွေပါပါဝင်ပတ်သက်နေတဲ့ Syria ပြည်တွင်းစစ်ပွဲအခြေအနေပိုဆိုးလာအောင်မြင်ရမှာဖြစ်ပါတယ်။ NGC ကသိကြပါတယ်။အခုနောက်ဆုံးဖြစ်နေတဲ့အခြေအနေကိုဒီအုပ်စုတွေကဘယ်လိုတုံ့ပြန်လာမလဲဆိုတာကျွန်တော်မသိရသေးပါဘူး။ဒါပေမဲ့အံပြေတော့ရှိပါတယ်
။ Syria စစ်တပ်ပြစ်မှတ်တွေကိုရုရှားဒုံးလက်နက်တွေနဲ့ဖျက်ဆီးပစ်ဖို့သမ္မတထရမ့်ကဆုံးဖြတ်ခဲ့တာဟာနိုင်ငံရေးရပါနတ်တဲ့လုပ်ရဖြစ်တယ်လို့အကြမ်းဖက်မှုတိုက်ချက်ရေးဆိုင်ရာကျွမ်းကျင်သူဒေါက်တာ Karen von Hippel ကတုံ့တက်ပါတယ်။သူကတော့ Royal United Services Institute ကညွှန်ကြားရေးမှူးချုပ်ဖြစ်ပါတယ်
။ In many ways it was a very clever move of Trump to take action in Syria.He's threatened already to take action in Iran and North Korea, which would be far more complicated.
Syria ပေါ်မှာတမန်ခံရလို့ရကတော်တော်လေးပါနေတဲ့လို့ရဖြစ်ပါတယ်။အီရန်နဲ့မြောက်ကိုရီးယားတို့ပေါ်မှာအရေးယူဆောင်ရွက်မယ်လို့သူကထင်ရောက်ထားပါတယ်။တကယ်တမ်းလို့ရင်အခုထက်အများကြီးရှုပ်ထွေးနိုင်ပါတယ်။ Syria မှာပြစ်မှတ်ကိုပဲထိန်းသိမ်းတိုက်ခိုက်တဲ့အတွက်နိုင်ငံတကာရဲ့ထောက်ခံမှုတွေရပါလိမ့်မယ်။ရုရှားနဲ့သူ့ရဲ့အကြံပေးတွေဆက်ဆက်မှုရှိသလားဆိုတာစုံစမ်းစစ်ဆေးခံရချိန်မှာရုရှားနဲ့ပတ်သက်ရင်ပြည့်ပြည့်စုံစုံလုပ်တယ်ဆိုတာပြသရာရောက်ပါတယ်။တိုက်ခိုက်မယ်ဆိုတာအမေရိကန်အစိုးရကရုရှားကိုကြိုပြီးတော့အကြောင်းကြားပါတယ်။ရုရှားနဲ့လည်းပြည်ပခါမဖြစ်စေအောင်လို့သဘောတူထားပါတယ်။ဆိုတော့ရုရှားကိုတိတ်ပြီးအထိနာစီတာမဟုတ်ပေမဲ့လည်းရုရှားပေါ်မှာပြည့်ပြည့်စုံစုံလုပ်တယ်ဆိုတဲ့အမြင်ရောက်စေပါတယ်ရှင့်။ဧပြီလ၄ရက်နေ့အင်္ဂါနေ့တုန်းကဆီးရီးယားမြို့အပေါ်ဓာတုလက်နက်နဲ့တိုက်ခိုက်မှုမှာရုရှားကဆီးရီးယားကိုကူညီခဲ့သလားဆိုတာကိုစုံစမ်းနေတယ်လို့ပန်တာဂွန်စစ်ဌာနချုပ်ကလည်းတောက်ချနေကြပဲပြောကြားခဲ့ပါတယ်။ ဆီးရီးယားပြည်သူတွေခံစားနေရတဲ့အခြေအနေပိုဆိုးသွားစေမယ့်လုပ်ရအားလုံးကိုရှောင်တားဖို့ကုလသမဂ္ဂအတွင်းဟူချုပ်အန်တိုနီယိုဂူတာရက်စ်ကတော့ပန်ကြားထားပါရဲ့ရှင်